ကျမ၏ဝန်ထမ်းတွေစိုးရိမ်ကြောင်ကြမှုမရှိဘဲလုပ်ငန်းခွင်ပြန်လည်ဝင်ရောက်ကြပါလို့စစ်ကောင်စီကတိုက်တွန်းနေချိန်မှာပဲရန်ကုန်နဲ့မန္တလေးမြို့တွေကကိုဗစ်တက်ဖြစ်ရေးမှာပါဝင်နေတဲ့ဆရာဝန်တွေဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မြို့ကဆရာဝန်9ယောက်မန္တလေးမြို့ကဆရာဝန်2ယောက်ဖမ်းဆီးခံခဲ့ရပါတယ်။သူတို့တွေကိုဘယ်မှာဖမ်းဆီးထားတယ်လဲဆိုတာအပါအဝင်သူတို့နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းမသိရသေးတဲ့အတွက်စိုးရိမ်နေကြတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပါမယ်ခင်ဗျာ။
ပြည်ရင်းမှာကိုဗစ်တတိယလိုင်းပြင်းထန်နေချိန်လူနာတွေကိုအိမ်တန်းရရောက်ကျန်းမာရေးဆောင်ရှောက်မှုပေးနေတယ်။မြောက်တဂုံကိုဗစ်ရောဂါကာကွယ်ရေးနဲ့ပြည်သူအကျိုးပြုအဖွဲ့ကဆရာဝန်9ဦးဇူလိုင်လ19ရက်နေ့ကဖမ်းဆီးခံခဲ့ရကြပါတယ်။မနေ့ကမနက်9နာရီဝန်းကျင်မှာအောက်ဆီဂျင်ကျနေတဲ့လူနာကိုလာရောက်ကုသပေးဖို့ဆက်သွယ်လာပြီးအိမ်နေရာကိုရောက်သွားတဲ့ဆရာဝန်3ဦးကိုစစ်တပ်ကဖမ်းဆီးခဲ့ပါတယ်။အိမ်နောက်မကြခင်မှာပဲရုံးမှကျန်နေခဲ့တဲ့ဆရာဝန်တို့ကိုလည်းစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးသွားခဲ့တာပါ။ကိုဗစ်လူနာတွေကိုအွန်လိုင်းကနေကုသမှုပေးနေတဲ့ဆရာဝန်တို့နဲ့မြေပြင်မှာကွင်းစင်းကုသပေးနေတဲ့ဆရာဝန်3ဦးဖမ်းဆီးခံရတဲ့အပြင်ကိုဗစ်အထောက်အကူပြုပစ္စည်းတွေဖြစ်တဲ့ PPE အောက်ဆီဂျင်အိုးနဲ့ဆေးဘုံတွေကိုပါစစ်ကောင်စီကဖမ်းဆီးသွားပါတယ်။သူတို့ရဲ့ရုံးကိုလည်းစစ်ကောင်စီကချိတ်ပိတ်သွားပါတယ်။ဖမ်းဆီးခံထားရတဲ့ဆရာဝန်တွေကတော့ဒေါက်တာမင်းကျော်စွာခေါင်ဒေါက်တာကိုကိုဦးဒေါက်တာသူရဒေါက်တာနှင်းဝီချိုနဲ့ဒေါက်တာနှင်းချိုနတ်မောင်တို့ဖြစ်ကြပါတယ်။သူတို့ငါးဦးရဲ့အခြေအနေနဲ့ပတ်သက်ပြီးဘာမှမသိရသေးလို့ဆက်လက်စုံစမ်းနေတယ်လို့အဖွဲ့ခေါင်းဆောင်ကိုချမ်းလေးကပြောပါတယ်
။လက်ရှိကတော့ကျွန်တော်တို့ကိုတက်လုံးဝမရဘူးဆိုမြန်တော့အဲ့တော့ကျွန်တော်ဒီမှာ live ဆောင်ရမ်းနေပါတယ်။တောင်းရင်သိရတယ်လို့ပေါ့နော်ဘယ်လိုဟိုခြားကိစ္စနဲ့လဲကျွန်တော်ဆိုင်နေလို့လည်းထင်ပါတယ်။ဘာလို့ဆိုသူတို့ရာဒီ
စစ်ကောင်စီဘက်ကတော့မြောက်တဂုံမှာ CDM ဆရာဝန်စေတနာဝန်ထမ်းတွေကိုဖမ်းဆီးထားခြင်းမရှိဘူးလို့သတင်းထုတ်ပြန်ထားပါတယ်။သူတို့ဖမ်းခံရတဲ့ဆိုတဲ့သတင်းကလည်းအမှန်တကယ်ဖြစ်ပွားမှုမရှိခဲ့တဲ့သတင်းလို့ပြောကြားထားပါတယ်။အခုလိုရန်ကုန်မြို့မှာကိုဗစ်လူနာတွေကိုကူတာပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံထားရတယ်လို့မန္တလေးမြို့မှာလည်းပြီးခဲ့တဲ့သတင်းပတ်အင်္ဂါနဲ့တောက်ကြာနေတွေတုန်းကဆရာဝန်2ယောက်ဖမ်းဆီးခံခဲ့ရပါတယ်။ကိုဗစ်လူနာတွေကိုကုသမှုပေးနေတဲ့ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာတက်သေးနဲ့အွန်လိုင်းကနေဆေးပညာရပ်ကိုပြန်လည်မျှဝေတရားပေးနေတဲ့ဒေါက်တာကျော်ကျော်တက်တူကိုဖမ်းဆီးခဲ့တာပါဆရာနာသိမ်းပြီးနောက်ပိုင်းကလေးကပရာဟိတာစီယုံဈေးကန်တွေမှာလူနာတွေကိုအခမဲ့ခွဲစိတ်ကုသပေးနေတဲ့ဒေါက်တာတက်သေးကိုဇူလိုင်လ16ရက်ပြီးခဲ့တဲ့တောက်ကြာနေ့ကစစ်တပ်ကအကြမ်းဖက်ဖမ်းဆီးသွားခဲ့ပုံကိုသူတို့နဲ့ခင်မင်ရင်းနှီးတဲ့ CDM ဆရာဝန်ကအခုလိုပြောပါတယ်
သူအဖက်ခံရတဲ့နေ့ပဲည7နာရီတောင်မှသူအရင် volunteer ဆင်ပေးခဲ့တဲ့ brighter စီရုံတစ်ခုပါအဲဒေါက်တာတက်ထီကိုခေါ်လာပြီးတော့မှသူရဲ့ရစ်စီတွေကတိတ်နေပေါ့နော်စစ်ကောင်စီတက်တီကအဲ့ဒီမှာဆိုရင်တွေ့လိုက်ရတာဆိုဒေါက်တာတက်ထီကလက်ထိတ်နဲ့ပါလာတယ်ပြီးတော့ဒေါက်တာတက်ထီ mask အုပ်ထားတာတောင်မှ mask ရဲ့အောက်မှာသွေးစားတွေညင်ရတယ်ပေါ့နော်ညနာတစ်ခုလုံးနဲ့ဖူးရောက်နေတဲ့ခန္ဓာကိုယ်မှာလည်းထိုင်ရထိုင်ချက်တွေတွေ့ရတယ်ဆိုပြီးတော့မှအဲ့ဒီကရန်လိုက်ရတဲ့သူတွေကပြန်ပြောပြတယ
်။ဆေးပညာဘာသာရပ်မှာထူးချွန်ပြီးအရေးချင်းရှိတဲ့မန္တလေးဆေးသက်ကတူကဒေါက်တာကျော်ကျော်တက်ကိုလည်းဇူလိုင်လ13ရက်ပြီးခဲ့တဲ့အင်္ဂါနေ့ညတကောင်အချိန်မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ရိုက်နှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆက်ပြောပါတယ်။ဒီလိုဆက်အနာတင်ထားတဲ့ကာလမှာကရောကတတိယလိုင်းတန်းကိုခက်ခက်ခဲခဲရင်ဆိုင်နေရပြီးသေးဆုံးနှုံးတက်နေတဲ့အချိန်မှာလူနာရီရဲ့အသက်ကိုကယ်တင်ပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအကြမ်းဖက်ချိန်ချောက်တာတွေဖမ်းဆီးခေါ်ဆောင်တာတွေလုပ်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်နေပြီလို့ဆရာဝန်အများကပြောနေကြပါတယ်
။ဒီလောက်တိုင်းပြည်အတွက်ကိုမိုးလဲနေတဲ့အရေးကြီးနေတဲ့အခြေအနေမှာဒီဆရာဝန်တွေကိုဖမ်းဆီးချုပ်နှောင်ထားတယ်ဆိုတာစစ်ကောင်စီကဘာကိုရည်ရွယ်နေတယ်လဲကျွန်တော်တို့ကမေးခွန်းထုတ်ရမယ့်အနေအထားဖြစ်ပါတယ်။
ကိုဗစ်ကရောဂါပထမလိုင်းနဲ့ဒုတိယလိုင်းတန်းဖြတ်တန်းစီကပတ်ဝန်းကျင်ခဲ့ကြတဲ့ကျန်းမာရေးဝန်ထမ်းတွေ၊စေတနာရှင်လို့အားပေးတွေနဲ့အလှူရှင်တွေရဲ့အင်အားတိတိတတ်တတ်ယော့နေနေတဲ့အခြေအနေဖြစ်နေပါဗျ။ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာပါဝင်ဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစေတနာဝန်ထမ်းတွေကိုဖိတ်ခေါ်ထားပါဗျ။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကလည်းကုသရေးပိုင်းတာဝန်ထမ်းဆောင်နေတဲ့နိုင်ငံဝန်ထမ်းတွေသာမကအပြင်မှာရှိနေတဲ့ကျွမ်းကျင်တဲ့ဆေးဘက်ပညာရှင်တွေကလည်းအများနဲ့ပတ်သက်တဲ့ကိစ္စဖြစ်လို့အားလုံးပူးပေါင်းဆောင်ရွက်ပေးစီလိုတယ်လို့ပြောကြားထားပါတယ်။ဒီလိုပြောကြားထားချိန်မှာပဲကိုဗစ်လူနာတွေကုသပေးနေတဲ့ဆရာဝန်တွေဖမ်းဆီးခံရတာဖြစ်ပါတယ်ရှင်။